မြန်မာစစ်ဘုတ်ဂျုတ်တွေကိုမနာရေးအရာအထီးကြံစေဖို့ကုလသမဂ္ဂကကြိုးပမ်းနေချိန်မှာမြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့ဖက်ဆက်အလုပ်လုပ်နေတဲ့နိုင်ငံခြားကုမ္ပဏီတွေအနေနဲ့စစ်တပ်နဲ့ဆက်ဆံရေးရဆိုင်ဖို့နိုင်ငံတကာရဲ့ဖိအားပေးမှုကိုခံရပွဲရှိနေပါတယ်။ဒီအကြောင်း VOA သတင်းတော့ဂျော်ရှွာကာရိုပေးပို့တဲ့သတင်းလွှာကိုတော့ကိုရဲမင်းထွန်းပြောပြမှာဖြစ်ပါတယ
်။မြန်မာနိုင်ငံကထိတ်တန့်ဗိုလ်ချုပ်ကြီးတွေကိုလူမျိုးတုံးတပ်ဖြတ်မှုဆွဆွဲချက်နဲ့အရေးယူဖို့ကြိုးစားနေပေမဲ့မြန်မာနိုင်ငံကစစ်တပ်ပိုင်ကုမ္ပဏီတွေနဲ့လုပ်ငန်းလုပ်ကိုင်နေတဲ့နိုင်ငံတကာကုမ္ပဏီကြီးတွေကိုစစ်တပ်နဲ့ဆက်ဆံရေးရဆိုင်ဖို့တောင်းဆိုနေတာကတော့ဘာမှမထူးခြားခဲ့ပါဘူး။အခုတော့ကုလသမဂ္ဂစုံစမ်းစစ်ဆေးသူတွေကမြန်မာစစ်တပ်ကိုအကျွမ်းမဲ့အထီးကျန်ထားရှိဖို့နဲ့စစ်တပ်ရဲ့ငွေဝင်ရာလမ်းကြောင်းတွေကိုစူးစမ်းရှာဖွေဖော်ထုတ်ဖို့အရှိန်မြင့်တင်ဖိအားပေးလှုံ့ဆော်လာနေကြပါပြီ။2018ခုနှစ်အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးဖွဲ့စည်းခဲ့တဲ့ကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးကော်မရှင်ဥက္ကဋ္ဌမရာဇူကီဒါရူစမန်ကတိုင်းပြည်အနှံ့ကလူအခွင့်အရေးချိုးဖောက်မှုတွေအပေါ်ခေါင်းဆောင်ပိုင်းကလုံလောက်တဲ့အရေးယူမှုတွေမလုပ်တာကြောင့်စစ်တပ်ကိုအထူးကြောင်လုပ်ဖို့လိုအပ်နေပြီလို့ပြောပါရယ်စစ်တပ်ခေါင်းဆောင်တွေရဲ့ငွေရပောက်တွေကိုနိုင်ငံတကာကပိတ်ဆို့နိုင်အောင်ကုလသမဂ္ဂအချက်အလက်ရှာဖွေရေးကော်မရှင်ကအခုအခါစစ်တပ်ရဲ့လုပ်ငန်းတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေရှာဖွေနေပြီဖြစ်ပါရယ်ကော်မရှင်အဖွဲ့ဝင်တဦးဖြစ်သူခရစ်စီဒိုတီက VOA ကိုအခုလိုပြောပါရယ်
ဒီကုမ္ပဏီမှာစစ်တပ်နဲ့စစ်တပ်ခေါင်းဆောင်တွေရဲ့ဝင်ငွေရရာပင်မလမ်းကြောင်းတွေကိုကျွန်တော်တို့အစီရင်ခံပါမယ်။အဲ့ဒီအစီရင်ခံတာကနိုင်ငံတွေအနေနဲ့စစ်တပ်နဲ့ခေါင်းဆောင်ပိုင်းကိုပြစ်မှတ်ထားတဲ့ပိတ်ဆို့မှုတွေကြဲကြဲပြန့်ပြန့်လုပ်ဖို့အထောက်အကူပြုလို့မယ်လို့မျှော်လင့်ပါတယ်
။မနေ့ကတော့ဘာမကမ်ပိန်း UK ကမြန်မာစစ်တပ်နဲ့စီးပွားရေးလုပ်ကိုင်နေတဲ့နိုင်ငံခြားကုမ္ပဏီအဖွဲ့အစည်း49ခုရဲ့စီးရင်ကိုထုတ်ပြန်ခဲ့ပါတယ်။မြန်မာစစ်တပ်အနေနဲ့ MEC လို့ခေါ်တဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းနဲ့ဥပိုင်းလို့လူသိများတဲ့မြန်မာစီးပွားရေးဥပိုင် limited တို့ကနေစီးရင်မဲ့ဝင်ငွေအများအပြားရနေပါတယ် UK အခြေစိုက် Burma Human Rights Network ကအမှုဆောင် director ဦးကြည်ဝင်းက VOA ကိုအခုလိုပြောပါတယ
်ဒီဖွဲ့စည်းနှစ်ခုကြောင့်စစ်တပ်ကဒီနေ့အခုလိုမျိုးရပ်တည်နေနေတာပါကျွန်တော်တို့အနေနဲ့မြန်မာဗိုလ်ချုပ်တွေကိုတခြားအာဏာရှင်တွေရဲ့ဆန်ထားလိုက်တဲ့ပုံကိုယ်တွေအဖြစ်မခံနိုင်ပါဘူးသူတို့ရဲ့စီးပွားရေးလုပ်ငန်းတွေအပေါ်ဇောင်းပေးကြည့်ရှုဖို့လိုပါတယ
် Western Union ကဥပိုင်ရဲ့ level ကဒေသခံဘဏ်တစ်ခုကိုအသုံးပြုပြီးဝေလဲပြောင်းပေးဖို့တဲ့လုပ်ငန်းလုပ်နေပါတယ်။2016ခုနှစ်မှာသမ္မတအိုဘားမားကစီးပွားရေးပိတ်ဆို့မှုတွေရုပ်သိမ်းပေးတဲ့နောက်မှာဒီလိုဖက်ဆက်လုပ်တာမျိုးကိုလူအများကန့်ကွက်တာမရှိပေမဲ့2019ခုနှစ်တပ်ဖြတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းမှာတော့ Western Union ဟာလူမျိုးတုံးလုပ်နေတာကိုငွေထောက်ပံ့ပေးနေတယ်လို့ဆွဆွဲခံနေရပါတယ်။ဝေဖန်ချက်ပေးဖို့တောင်းဆိုတာကိုမတုံ့ပြန်ပေမဲ့ကုမ္ပဏီအနေနဲ့ပိတ်ဆို့အရေးယူမှုကိုမချိုးဖောက်ပဲစီးပွားရေးကန့်တွေနဲ့အညီမြန်မာနိုင်ငံမှာအလုပ်လုပ်နေတာလို့အရင်ကပြောထားဖို့ပါတယ်။စစ်တပ်ကိုပတ်ပိုးနေတဲ့ဒီကုမ္ပဏီတွေဟာစီးပွားရေးကန့်တွေကိုမချိုးဖောက်ပေမဲ့စားသုံးသူတွေတပိတ်မောက်တာတွေရှယ်ရှင်တွေရဲ့ဖိအားပေးတာတွေဥပဒေပိုင်းဆိုင်ရာစိန်ခေါ်မှုတွေကိုတော့ရည်ဆိုင်ရဖို့ရှိလိမ့်မယ်လို့မစ္စတာစီဒိုဒီကပြောပါတယ်။အချက်အလက်ရှာဖွေရေးကော်မရှင်အနေနဲ့လည်းတခြားတက်ကြွလှုပ်ရှားသူတွေလည်းမဟုတ်ပဲအထွေထွေအရေးယူပိတ်ဆို့မှုအယူအဆကိုမထောက်ခံဘူးလို့မစ္စတာစီဒိုဒီကပြောပါတယ်။အစင်လာရတရုတ်နဲ့ရုရှားတို့မြန်မာနိုင်ငံပေါ်ထောက်ခံတာနဲ့ပတ်သက်ပြီးတော့လည်းတရုတ်နိုင်ငံရဲ့အနေအထားပြောင်းလဲနိုင်တာကိုအခုလိုပြောပြပါရယ်
။လွန်ခဲ့တဲ့1990နဲ့2000ပြည့်နှစ်တွေကအတွေ့အကြုံအရအလုံးစုံအရေးယူပိတ်ဆို့မှုကသာမန်ပြည်သူတွေကိုသာနစ်နာစေပြီးစစ်တပ်ခေါင်းဆောင်ပိုင်းကိုမထိခိုက်ခဲ့ပါဘူး။ပြီးတော့ဒီတစ်ချိန်မှာတရုတ်နိုင်ငံကနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေရှိနေတဲ့အချက်ကိုလည်းကျွန်တော်တို့လေးလူစုမထားပါဘူး။ဘယ်လိုပဲဖြစ်ဖြစ်ကျွန်တော်တို့ရဲ့အလုပ်ကနိုင်ငံတနိုင်ငံချင်းရဲ့တုံ့ပြန်မှုအပေါ်မှာအခြေမခံပဲမှန်ကန်တဲ့အထောက်အထားတွေပေါ်မှာသာအခြေခံတဲ့ကောက်ထက်ဆွဲသွမ်းမှာဖြစ်ပါတယ်
။မြန်မာစစ်တပ်ကိုဗန္ဒာရေးအရာအထူးကြံစည်မှုဟာမစ္စတာစီဒိုဒီနဲ့တက်ကြွလှရှားသူဦးကျော်ဝင်းတို့အတွက်တော့မဟာဗျူဟာတစ်ခုရဲ့အစိပ်အပိုင်းတစ်ခုမျှတာဖြစ်ပါတယ်။သူတို့ရဲ့နောက်ဆုံးပတ်နိုင်ကတပ်ဖြတ်မှုတွေမှာတာဝန်ရှိတဲ့သူတွေကိုအရေးယူအပြစ်ပေးဖို့ပဲဖြစ်ပါတယ်ခင်ဗျာ။